2023ခုနှစ်မြန်မာစီးပွားရေးဟာ 6.5 ရာနှုန်းတိုးတက်လာပေမဲ့လက်ရှိမှာငွေကြေးဖုံးပေါက်မှုဟာဩဂုတ်လအတွက် 9.3 ရာနှုန်းထိရှိနေတာတွေ့ရတယ်လို့ World Bank ကမ္ဘာ့ဘဏ်အဖွဲ့ကြီးကဒီနှစ်အောက်တိုဘာလထုတ်ပြန်တဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာဖော်ပြထားပါတယ်။ကာကွယ်ရေးအတွက်ဘတ်ဂျက်ငွေဟာမြန်မာနေဆဲဖြစ်တာမို့2023-24ခုနှစ်ဘတ်ဂျက်မှာလူမှုရေးကဏ္ဍအတွက်ပိုးပြီးသုံးဆွဲဖို့ထောက်ပံ့ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာသွင်းကုန်မှုအားတင်းကြပ်မှုတွေလျှော့ချလာတယ်လို့ငွေလဲလှယ်မှုကန့်သက်ချက်တချို့ဖယ်ရှားပေးခဲ့ပြီးအကျိုးရှိတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေကြောင်းနဲ့ပြည်တွင်းမှာငွေဖောင်းပွားမှုတွေတိုးနေပေမဲ့ထိရောက်တဲ့ငွေလဲနှုန်းတန်ဖိုးကျနေတာမို့နိုင်ငံခြားတင်ပို့မှုအားပိုးပြီးကောင်းနေတာတွေ့ရတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံနဲ့ဓာတ်ငွေထုတ်လုပ်မှုတိုးနေတာနဲ့ကုန်သွယ်မှုတိုးလာတာစီးပွားရေးကဏ္ဍမှာအားကောင်းမှုတွေရှိနေတာမို့2023-24ခုနှစ်ဘဏ္ဍာရေးနှစ်မှာ 6.8 ရာနှုန်းထိစီးပွားရေးတိုးတက်လာမယ်လို့ခန့်မှန်းထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုပြင်ဆင်ရေးဆွဲရမှာငွေကြေးအရင်းမြစ်အမြင့်ဆုံးသတ်မှတ်ချက်ဘောင်းထဲကရေးဆွဲတာမျိုးမရှိသေးတဲ့အတွက်သုံးဆွဲငွေဦးစားပေးရွေးချယ်ရေးမှာအခက်အခဲတွေဖြစ်စေတယ်လို့ထောက်ပြပါတယ်။ဘတ်ဂျက်ဆိုင်ရာအတွက်အများပြည်သူသိအောင်လုပ်ရမှာတိုးတက်မှုတွေရှိလာပေမဲ့ဘတ်ဂျက်ကိုယ်တိုင်ကပြည့်စုံမှုမရှိသေးတယ်လို့စီးရင်စစ်နဲ့ပြင်ပစစ်ဆေးချမှတ်မှုဆိုင်ရာမှာအားနေနေတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။